အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ထိပ်သီးဆွေးနွေးပွဲအတွင်းမြောက်ကိုရီးယားဘက်ကဒဏ်ခတ်ပိတ်ဆို့မှုတွေအလုံးဖယ်ရှားပေးဖို့တောင်းဆိုခဲ့တာမဟုတ်ဘူးလို့မြောက်ကိုရီးယားကပြောလိုက်ပါတယ်။နျူကလ িয়ার လက်နက်စမ်းသပ်မှုနဲ့တာဝဲပြင်မစောက်ဒုံစမ်းသပ်မှုတွေကိုဆက်ပြီးရထားဖို့ဒဏ်ခတ်မှုတချို့ဖယ်ရှားပေးပါလို့သာတောင်းဆိုခဲ့တာဖြစ်တယ်လို့မြောက်ကိုရီးယားနိုင်ငံသားရဲ့ဝန်ကြီးရီယွန်ဟိုကဟန်နွိုင်းမြို့တော်မှာကြာတာပြင်းနေညရုံကသတင်းတောက်တွေကိုရှာရှာပါပါပြောကြားခဲ့တာပါ။အမေရိကန်ဘက်ကနောက်ထပ်ဆွေးနွေးမှုတွေလုပ်ဖို့ပြောလာရင်တော့မြောက်ကိုရီးယားဘက်ကရည်တည်ချက်ကိုမပြောင်းနိုင်ဘူးလို့သူကပြောပါတယ်။ Vietnam နိုင်ငံ Hanoi မြို့တော်မှာကျင်းပခဲ့တဲ့ဆွေးနွေးပွဲမှာသဘောတူညီမှုမရခဲ့တဲ့အပြင်သတ်မှတ်ထားတာထက်အချိန်ဆော့ပြီးဆွေးနွေးပွဲအဆုံးသတ်ခဲ့ရတာဟာမြောက်ကိုရီးယားဘက်ကနျူကလ িয়ার လက်နက်ဖြတ်သိမ်းရေးကိစ္စမလုပ်ခင်မှာချမှတ်ထားတဲ့ပိတ်ဆို့တန်ခတ်မှုအလုံးဖယ်ရှားပေးဖို့တောင်းဆိုခဲ့တာကြောင့်ဖြစ်တယ်လို့သမ္မတထရမ့်ကပြောခဲ့တာပါ။ Hanoi ထိပ်သီးဆွေးနွေးပွဲမှာဆွေးနွေးခဲ့ကြတဲ့ပြဿနာတွေကိုဖြေရှင်းနိုင်ရေးထိရောက်တဲ့ဆွေးနွေးမှုတွေဆက်လုပ်သွားဖို့ Kim Jong Un နဲ့သမ္မတထရမ့်တို့ဆုံးဖြတ်ခဲ့ကြတယ်လို့မြောက်ကိုရီးယားအစိုးရရုပ်သံသတင်းကတော့ဒီကနေ့ထုတ်လွှင့်သွားပါတယ်။ကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার ကင်းစင်ရေးနဲ့နှစ်နိုင်ငံအပြန်အလှန်ဆက်ဆံရေးစာမျက်နှာသစ်ဖွင့်နိုင်ဖို့ခေါင်းဆောင်နှစ်ယောက်ကြားမှာထိရောက်ပွင့်လင်းတဲ့အမြင်တွေဖလှယ်ခဲ့ကြတယ်လို့မြောက်ကိုရီးယားသတင်းကပြောပါတယ်။အမေရိကန်နဲ့မြောက်ကိုရီးယားခေါင်းဆောင်နှစ်ယောက်ရဲ့ဒုတိယအကြိမ်ထိပ်သီးဆွေးနွေးပွဲကနေသဘောတူညီမှုမရခဲ့တဲ့အပေါ်မှာတောင်ကိုရီးယားကစိတ်ပျက်ရပါပဲ။အဆုံးသက်သဘောတူညီမှုရတဲ့အထိကူညီဆောင်ရွက်သွားမယ်လို့တောင်ကိုရီးယားသမ္မတမွန်ဂျေအင်းကပြောကြားပါတယ်ရှင်။